ိုင်းနယ်ဇက်မှာမြန်မာနိုင်ငံသားတွေဘယ်လိုအခွင့်အလမ်းတွေရရှိနေတယ်လဲဆိုတာကိုလည်းတင်ပြကြပါမယ်။ထိုင်းမြန်မာနယ်ဇက်မဲဆောင်မြို့မှာမြန်မာနိုင်ငံသား900လောက်ကိုထိုင်းစစ်မှားရေးဌာနကနိုဝင်ဘာ18ရက်နေ့တုန်းကဖွင့်ကြောင်းဝင်းတစ်ခုမှာကိုဗစ်ကာကွယ်ဆေးတွေထိုးပေးခဲ့ပါတယ်။အရင်တည်းကလည်းမဲဆောက်ဈေးတွေကမြန်မာတွေကိုခေါ်ပြီးကာကွယ်ဆေးတွေထိုးပေးခဲ့တဲ့အကြောင်းထိုင်းအစီစိုက် PUA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ဗျာ။
ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့တပ်ပီနယ်မဲဆောက်မြို့မှာနေ့စဉ်လိုလိုမြန်မာပြည်အများစုရှိရာနေရာတွေနဲ့ရက်ွက်ကြေးရွာတွေမှာကိုဗစ်ကာကွယ်ဆေးကိုထိုင်းစစ်မှားရေးဌာနရဲ့အစီအစဉ်နဲ့လိုက်လံထိုးပေးနေပါတယ်။နိုဝင်ဘာလ18ရက်နေ့မှာတော့မဲဆောက်မြို့နယ်ကဖုံးတော်ကြီးကျောင်းတစ်ခုမှာလူ900လောက်ကိုကာကွယ်ဆေးထိုးပေးခဲ့တယ်ဆိုပြီးမြန်မာပြည်ကာကွယ်ဆေးထိုးနှံနိုင်ဖို့စေတနာဝန်ထမ်းဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့ဦးမန်းမျိုးမြင့်ကအခုလိုပြောပြပါတယ်။
ဒီနေ့ဖြစ်တာဝါဘုံကြွားလေဝါဘုံကြွားဆိုတော့ဒီမဲဆောင်မြို့လေကောင်းပါပဲလူရောက်900ပေါ့900နီးပါးထိုးပြီးမနေ့ကဈေးမှာထိုးတာတော့ဈေးကမှအလုံးလုံးနေရတဲ့အလုံးသမားတွေဈေးရောင်းနဲ့ဈေးပယ်ရောလက်မရှိတဲ့လူရောမရှိတဲ့လူရောလက်မရှိတဲ့လူအများကြီးပါသူတို့ကဘာဖြစ်လဲဆိုတော့သူတို့ဈေးရောင်းဆိုတော့အများနဲ့ဆက်ဆံရတော့ဒီလူကြတော့မှထိုးလို့မဖြစ်ဘူးသူတို့ထိုးပြီးရတော့ဝါထိုင်ကျမ်းမှန်တာအခုကတရားဝင်တရားဝင်ရောအကလုံးထိုးပေးတဲ့မဲဆောက်မဲဆောက်မှာရှိသမျှရက်ကွက်ကြီးကြီးရတဲ့အပေါ်လုံးမဲ့သူတို့ထိုင်ကျမ်းမှန်ဌာနကလက်လက်ပြီးတော့ထိုးပြီးတာပဲဒီနေ့ဒီရက်ကွက်ဆိုနောက်နေ့ချာရက်ကွက်ပေါ်အဲ့လိုမျိုးပဲတစ်ခါတလေလဲတနေ့တော့သုံးညလေးညလို့ထိုးပြီးတာရှိတယ်ဥမာဒီလ25ရက်တိဆိုလို့ရှိရင်မဲဆောက်မျိုးပဲရုံးမှာလူဖောက်သွားရစွာထိုးပြီးမယ
်အခုဆိုရင်တက်ပြီနေတဲ့မှာတော့မြန်မာနိုင်ငံသားတွေသိကနေလောက်ထိကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးခဲ့ပြီဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ဒါပေမဲ့မြန်မာနိုင်ငံသားတွေဟာကိုဗစ်ကာကွယ်ဆေးနှစ်ကြိမ်ထိုးရမှာဖြစ်ပေမဲ့တစ်ကြိမ်ထိုးပြီးဆက်မထိုးတာတမက်ရက်တွေမှာလာပြီးမထိုးနိုင်တာတွေနောက်ပိုင်းမှာရက်ကျော်ပြီးလာရောက်ထိုးနိုင်ကြတာတွေဖြစ်နေတဲ့အတွက်ထိုင်းစစ်မှားရေးဌာနကကွန်ပျူတာစနစ်နဲ့အချက်အလက်တွေထည့်သွင်းရမှာနှောက်နှေးမှုတွေကြန့်ကြာမှုတွေကြုံနေရတယ်လို့လည်းဦးမန်းမျိုးမြင့်ကပြောပြပါတယ
်မြန်မာနိုင်ငံသားတွေတက်လာပြီးတာဆေးရက်တစ်ခါထိုးပြီးချော့ဆက်မထိုးကြတော့တချို့ရတဲ့ဆေးရထိုးတော့ရက်ချက်ရမမှန်တော့မသိတာအာလုံးတဲ့အလုံးရှုပ်တယ်လေမြန်မာနိုင်ငံသားတွေအဲ့ဒါတအားများတယ်ရက်ချင်းမမှန်တာတို့လာမထိုးတာတို့ရက်ကျော်တာတို့ရှုပ်တယ်ချင်းကျမကြီးဝန်တဲ့အလုံးရှုပ်တယ်ပါတယ်ချို့ကလည်းပေါ်ကျော်တာဝင်ဒီရလေဒီလိုအမိမထားလို့ပြောမှာ
အခုဆိုရင်ထိုင်းသူရကစတင်မာလာကစပြီးလေးလာတွင်နိုင်ငံအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံနိုင်ဖို့ရည်မှန်းထားပြီး2022ခုနှစ်နှစ်စပိုင်းမှာမြန်မာအပါအဝင်အင်းနီနာချင်းနိုင်ငံတွေကနေဆက်တွေကိုပြန်ဖွင့်ဖို့လည်းအစီအစဉ်ဆောင်ရွက်နေပါတယ်။ဒီအတွက်မြန်မာနိုင်ငံသားတွေဝင်ပေါက်ထွက်ပေါက်ကြီးလို့ဖြစ်နေတဲ့မဲဆောက်မြို့ကိုအထူးသတိထားပြီးကိုဗစ်ကင်းစင်နိုင်ဖို့အတွက်ဆောင်ရွက်နေတာပါ။ဒီအတွက်တရားဝင်ရောတရားမဝင်အထောက်ထားမဲ့တွေကိုပါနေ့စဉ်ရက်ွက်လိုက်ကိုဗစ်ကာကွယ်ဆေးထိုးနှံပေးနေတာဖြစ်ပါရဲ့ရှင်။